မြန်မာနိုင်ငံမှာကုန်စည်နှုန်းမတည်မငြိမ်ဖြစ်အောင်စံစည်းအစမတန်အကျိုးမြတ်ယူရောင်းချခဲ့တဲ့ဆိုပြီးတော့ဖမ်းဆီးခံထားရတဲ့ဂျပန်နိုင်ငံသားဟီရိုရှိကတ်ဆာမတ်ဆူကိုဇူလိုင်လ16ရက်အင်္ဂါနေ့ကတရားရုံးမှာခေတ္တတွေ့ရပြီးတော့ရှေ့သတင်းပတ်ဇူလိုင်23ရက်နေ့မှာထပ်မံရုံးထုတ်စစ်ဆေးမဲ့အကြောင်းတရားရေးသတင်းရက်ွက်ကပြောဆိုတော့ကိုနီကေးအေရှာသတင်းမှာရေးသားထားပါတယ်ပြစ်မှုထင်ရှားတဲ့ဆိုရင်6လကနေတနည်းအထိထောင်ဒဏ်ချခံရနိုင်တယ်လို့လည်းတရားရေးသတင်းရက်ွက်ကကမန်ပြောဆိုပါတယ်ဟီရိုရှိကဆမတ်စုကိုပြန်လွှတ်ပေးဖို့ဂျပန်ဆွေးနွေးတာဝန်ရှိသူတွေကမြန်မာစစ်ကောင်စီကိုတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဖမ်းဆီးခံရလေးရှိတဲ့ဂျပန်နိုင်ငံသားတွေတော်တော်များများပြစ်ဒဏ်ချမှတ်ခံရပြီးရင်လူငယ်ကွင်းနဲ့ပြန်ပို့တဲ့အစဉ်လာရှိတာကြောင့်ထောင်ဒဏ်အမှန်တကယ်ကြားခံရမယ်မခံရဘူးဆိုတာကိုတော့အသေးချာမသိရသေးပါဘူး